ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမနေ့အောက်တိုဘာလကဖြစ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ရနောက်ပိုင်းအခြေအနေတွေကိုစုံစမ်းစစ်ဆေးတဲ့အစိုးရကော်မရှင်ရဲ့ကနဦးအစီရင်ခံစာပါထုတ်ပြန်ချက်တွေဟာအဖြစ်မှန်ကိုဖုံးကွယ်တဲ့အစိုးရရဲ့လှုပ်ရက်ဖြစ်တဲ့ဆိုပြီးနယူးယောက်ခြေဆိုင် HRW Human Rights Watch အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီး Writer သတင်းဌာနရဲ့သတင်းပေးပို့ချက်ကိုမတ်ဤတန်စင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းအစိုးရကလူမျိုးတုံးတပ်ဖြတ်မှုလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်ကိုအစိုးရရဲ့စုံစမ်းရေးအဖွဲ့ကညှင်းဆိုပြီးတဲ့နောက်မှာမွ슬င်များစုနေထိုင်တဲ့ရခိုင်ပြည်တဲကဒေသမှာအရဲသားတွေပေါ်မတရားပြုကျင့်မှုတွေကိုမြန်မာအစိုးရကဖုံးကွယ်ဖို့ကြိုးစားတယ်လို့နယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးစောင့်ကြည့်သူတွေကပြောလိုက်ပါတယ်။ရိုဟင်ဂျာရွာသားတွေကိုရဲကရိုက်နှက်ချင်းနဲ့ကန်တဲ့ရုတ်တံဖိုင်ထွက်ပေါ်လာတဲ့ပုံမှာတာဝန်ရှိသူတွေကစုံစမ်းနေတဲ့အချိန်မှာပဲလုံခြုံရေးတပ်တွေကမတရားလှုပ်ဆောင်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆန်နေကြီးညာစာကိုရခိုင်ကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။စစ်ဘိုလ်ချုပ်ဟောင်းဖြစ်တဲ့စုံစမ်းရေးအဖွဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ဒီကော်မရှင်ကထင်ထားသလိုပဲဖုံးကွယ်ပြီးလှုပ်ဆောင်နေတာပိုပေါ်လွင်လာစီတယ်လို့လူခွေရင်စောင့်ကြည့်ရဲ့အဖွဲ့အာရှပိုင်းဒေတာတာဝန်ခံ Phil Robinson ကပြောပါတယ်
။ What you're looking at is a report that primarily focuses on the issues that the government wants to look at.
ဒီအဖွဲ့အပေါ်ယုံကြည်မှုမရှိကြသလိုအဖွဲ့ရဲ့ကင်တွယ်ပုံကလည်းတရားမျှတမှုမရှိဘူးလို့ထင်ပါတယ်။အစိုးရအတွက်အစိုးရကိုယ်တိုင်ဖွဲ့ထားတဲ့ကော်မရှင်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တည်ငြိမ်အေဂျင်စီကိုထိပါနှောက်ယှက်နေတာကပြည်ပရန်စွဲတွေဖြစ်ပြီးကျန်းဖက်သူတွေရဲ့ရန်ကိုလည်းစိုးရိမ်နေရတယ်ဆိုတာကိုနိုင်ငံတကာလူ့အဖွဲ့အစည်းတွေအနေနဲ့အာရုံစိုက်လာအောင်အစိုးရကစ조사နေတဲ့အစိုးရရဲ့အာဘော်တွေကိုကော်မရှင်ရဲ့အစီရင်ခံစာမှာတွေ့နိုင်ပါတယ်။
အော်တိုဘာလ9ရက်နေ့တုန်းကနေဆက်လုံခြုံရေးစခန်းတွေကိုလက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်မြောက်ပိုင်းကိုအစိုးရတပ်တွေအများပြားဝင်ရောက်လာတာပါ။တိုက်ခိုက်သူတွေကိုရှာဖွေစဉ်အစိုးရတပ်တွေနေမြင့်ရှင်းလင်းရေးလှုပ်ဆောင်ခြင်းကဒေသခံမွတ်စလင်တွေနဲ့ရွှေပြောင်းဒုက္ခသည်တွေပေါ်မှာအစုပုံလိုက်တပ်ဖြတ်တာအဓမ္မဖမ်းဆီးတာမတရားပြုကျင်တာအင်ဂျီရီမိရှူတာတွေကိုလုံခြုံရေးတပ်တွေကလှုပ်ဆောင်ခဲ့တယ်လို့လူခွင့်အဖွဲ့တွေကဆွဆွဲထားပါတယ်။မြန်မာအစိုးရကတော့ဒီလိုဆွဆွဲချက်တွေကိုယတိပြတ်ညှင်းဆိုလိုက်ပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းဒေသကိုအလို့တန်းသတင်းနောက်တွေနဲ့ကေဇေးဤလုံသားတွေလွတ်လပ်စွာသွားလာခွင့်တော့ပိတ်ထားစေပါ။နိုင်ငံတကာရဲ့ဖိအားပေးမှုကြောင့်ဒေါ်အောင်ဆန်းစုကြည်အစိုးရကတိုက်ခိုက်မှုနဲ့မတရားလုပ်ဆောင်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့ရေးညွှန်ကြားခဲ့ပါတယ်။မောင်နှံဒေသမှာနေတဲ့ဘင်္ဂါလီလူဦးရေမော်လဝီအစ္စလမ်စာပေပညာရှင်ဦးရေတူလာမှုဖះเจ้าနဲ့ဘာသာရေးအဆောက်အုံတွေရှိနေတဲ့အခြေအနေကိုကြည့်ရင်ဒီဒေသမှာလူမျိုးတုံးတက်ဖြတ်တာနဲ့ဘာသာရေးဆိုင်ရာကြံဖက်မှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေကမမှန်ကန်မှုဆိုတာကိုပြနေတာပါလို့အစီအစဉ်ကစားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကတော့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်လာနေသူတွေလို့မြင်ကြတဲ့အတွက်သူတို့ကိုဘင်္ဂါလီလို့အသုံးနှုန်းခေါ်ကြပါတယ်။လက်ရှိဆိုရကတော့ရခိုင်ပြည်နယ်တွင်းကမွတ်စလင်လို့သုံးပါတယ်။စစ်သားတွေကအာဓမ္မပြုကျင်တယ်ဆိုတဲ့ဆွဆွဲချက်တွေကိုဥရေကြောင်းအရတရားစီရင်ဖို့တော့ခိုင်မာတဲ့အထောက်အထားမရှိသေးဘူးလို့ကော်မရှင်ကပြောပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကထောင်တောင်းချီတဲ့သူတွေစီကိုအကူအညီပေးနိုင်ခဲ့မှုကိုအော်တိုဘာလ9ရက်နောက်ပိုင်းမှာဖျက်တောက်လိုက်တာကြောင့်ဆိုရင်မှုတွေရှိနေခဲ့ပေမဲ့လည်းဒီဒေသမှာငားများနိုင်ပြီးတော့လေယာဉ်လုံနိုင်တဲ့အတွက်ကြောင့်အာဟာရချို့တဲ့မှုတွေတော့မရှိဘူးလို့ကော်မရှင်စီရင်ခန်းစာထဲမှာဖော်ပြထားပါတယ်ရှင်။